ဆောင်နေစဉ်ကောင်စီယာယီကိုမကြာမီပြောင်းလဲဖွဲ့စည်းဖို့စီစဉ်နေတဲ့သတင်းမီဒီယာကောင်စီရွေးချယ်ရေးနဲ့ပတ်သက်ပြီးမြန်မာသတင်းသမားတွေအကြအငင်းပါမှုတွေဖြစ်ပေါ်နေပါတယ်။သတင်းမီဒီယာကောင်စီဝင်တွေရွေးချယ်မှုအတွက်ဤဥပဒေမှာဖော်ပြထားတဲ့အချက်တွေနဲ့ရွေးချယ်ရေးဆိုင်ရာကျင့်သုံးမဲ့လုံထုံးလုံနည်းတွေအပေါ်မှာဝေဖန်မှုတွေထွက်ပေါ်ခဲ့ရမှာပဲမြန်မာအဖွဲ့ကမနေ့ကကန့်ကွက်လိုက်ပါတယ်။ VOA မြန်မာဘိုင်းကသတင်းတောက်မေခကသတင်းပေးပို့ထားပါတယ်ခင်ဗျာ။
သတင်းမီဒီယာကောင်စီရွေးကောက်ပွဲနဲ့ပတ်သက်ပြီးရွေးချယ်တင်မြောက်တာမှာပြန်ကြားရေးဝန်ကြီးဌာနရဲ့ဩဇာလွှမ်းမိုးမှုတွေရှိနေတာကြောင့်သတင်းမီဒီယာကောင်စီရွေးကောက်ပွဲအပေါ်ပန်မြန်မာအဖွဲ့ကကန့်ကွက်လိုက်ပါတယ်။ပန်မြန်မာအဖွဲ့ဥက္ကဋ္ဌစာရေးဆရာမမတ်တီရာစန်းကျောင်းကကန့်ကွက်ရတဲ့အကြောင်းရင်းကိုခုလိုပြောပြပါတယ
်။သတင်းမီဒီယာဥပဒေထဲမှာဟိုကသတင်းမီဒီယာကောင်စီနဲ့ပတ်သက်တဲ့ဆက်အလက်တချို့ဟာအင်းဒီနေ့မှာလွတ်လပ်နိုင်တဲ့အနေအထားမရှိတာကိုစသတိထားမိတော့ပေါ့နော်အဲ့ဒီအချိန်လုံးလေးကလည်းသတင်းမီဒီယာဥပဒေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ပြောခဲ့တာရှိရဲ့အခုကြတော့လည်းဒီကောင်စီကိုပြန်ဖွဲ့စည်းတဲ့အချိန်မှာအဲ့ဒီဥပဒေတွေနီးဥပဒေတွေနဲ့အညီလောက်တာလည်းအင်မတန်အားနေတာကိုသွားတွေ့ရတယ်ပေါ့နော်အခုလက်တလောရှိနေတဲ့စာနေလင်းကောင်စီယာယီကနေလောင်းတကယ်ဆက်ပြီးတော့လုပ်တော့မယ်စာနေလင်းကောင်စီပေါ်ထွက်လာပြီးတိုင်အောင်အဲ့ဒီကောင်စီရဲ့ညီကိုကင်းကင်းလွတ်လပ်မှုရှိရှိအလုံးလုံးနိုင်တဲ့အရေးအခြေကိုမမြင်တဲ့အတွက်ကန့်ကွက်ကြပါ
သတင်းမီဒီယာကောင်စီရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်တွင်းမီဒီယာတစ်ခုဖြစ်တဲ့11မီဒီယာကလည်းရွေးချယ်မှုအပေါ်ကန့်ကွက်ကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ထားတယ်လို့11မီဒီယာအယ်ဒီတာချုပ်ကိုဝေဖြူကပြောပါတယ်ကြေညာချက်မှာလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုမဖြစ်တဲ့စာနယ်ဇင်းကောင်စီယာယီကသတင်းမီဒီယာဥပဒေကိုရေးဆွဲပြဋ္ဌာန်းခဲ့ကြောင်းဒီပြင်သတင်းမီဒီယာကောင်စီဥပဒေကိုရေးဆွဲပြဋ္ဌာန်းပြီးရွေးကောက်ပွဲကျင်းပဖို့အတွက်ပြန်ကြားရေးဝန်ကြီးဌာနနဲ့အတူရွေးချယ်တင်မြှောက်ရေးအဖွဲ့ကိုခန့်အပ်ထားကြောင်းရွေးချယ်တင်မြှောက်ရေးအဖွဲ့ကိုခန့်ထားပြီးစီမင်းစည်းကမ်းများရေးဆွဲတဲ့အပေါ်မှာလည်းဤဥပဒေနဲ့ဥပဒေပါအချက်တွေကိုကြော်လွန်ပြီးလှုပ်ဆောင်ထားကြောင်းကြေညာချက်မှာဖော်ပြထားပါတယ်ဒီလိုဝေဖန်မှုတွေဖြစ်နေပေမဲ့စာနယ်ဇင်းကောင်စီယာယီအဖွဲ့ဝင်လည်းဖြစ်မြမချာနယ်လစ်ကွန်ရဲ့ဗဟိုကော်မတီအဖွဲ့ဝင်တက်ဦးလည်းဖြစ်တဲ့ဦးမြင့်ကျော်ကတော့သူ့အမြင်ကိုခုလိုပြောပြပါတယ
်ညာကဘယ်လောက်ထိဟိုမြန်တာလဲဘယ်လောက်ထိလွတ်လပ်လဲဆိုတဲ့ဟာတော့လက်ရှိအခြေအနေမှာတော့လက်ရှိရောက်နေတဲ့အနေအထားအရတော့ဒီဟာဒီလောက်လုံနိုင်တာကတော့ဒါအကောင်းဆုံးလုံနိုင်တဲ့ဟာလို့ပဲကျွန်တော်ထင်ပါတယ်တကယ်တမ်းဟိုဝေဖန်ပြောဆိုကြတဲ့လူတွေတကယ်တမ်းကျတော့ဝင်ပြီးတော့ဝင်ရင်းခံနိုင်တဲ့လမ်းတွေလေးရှိတယ်တကယ်တမ်းကျတော့ကောင်းစီကိုအာဏာရှိတဲ့အဖွဲ့အစည်းလို့ယူဆပြီးတော့လုံမှန်ကွင်းရှိတဲ့အဖွဲ့အစည်းလို့ယူဆပြီးပြောနေတာတကယ်တမ်းကျတော့ကိုယ်တိုင်ပါဝင်ပြီးလုပ်ဖို့ကလည်းပုံရေးကြည့်ရပါတော့အဲ့လိုဝင်လုပ်ကြည့်တဲ့ခါမှာအန်တက်ကြီးငင်ဆိုင်နေရတဲ့ဟိုအချက်ကျတဲ့အခြေအနေတွေနားလည်တော့ဒါလဲဆိုတော့ကျွန်တော်တို့တွားနေတဲ့ဟာကဒီမိုကရေစီစံနှုန်းနဲ့ဒီမိုကရေစီစနစ်နိုင်ငံရေးရလဲအဲ့ဒီအဆင့်မရောက်သေးဘူးအဲ့လိုပဲမီဒီယာမှာလည်းအဲ့ဒီအခြေအနေမရောက်သေးဘူးတခါလေမှာတခြားသောဟိုဥရောပပြည်ထောင်စုဘာလို့လဲလားတိုင်းရင်တော့ပွဲလွင်နေတာမျိုးကြီးတယ်ဒါပေမဲ့အဲ့ဒါတွေကဟိုမီဒီယာတစ်ခုလည်းမဟုတ်ဘူးစံနှုန်းကောင်တီတစ်ခုလည်းမဟုတ်ဘူးကျွန်တော်တို့နိုင်ငံရေးတစ်ခုလုံးဖြစ်စဉ်တစ်ခုလုံးရောက်နေတဲ့အနေအထားလို့
လက်ရှိမှာနိုင်ငံသားသတင်းထောက်များအသင်းမှသတင်းထောက်တွေအနေနဲ့သတင်းမီဒီယာကောင်စီရွေးချယ်ရေးဆိုင်ရာစီမင်းအရာဝင်ရောက်ရွေးချယ်ခံခွင့်မပေးထားတဲ့အပေါ်မှာဝေဖန်မှုတွေလည်းထွက်ပေါ်လို့နေပါတယ်ဒီအပေါ်မှာနိုင်ငံသားသတင်းထောက်များအသင်းမှဥက္ကဋ္ဌဦးအောင်လာထုံးကတော့အခုလိုပြောပြပါတယ
်နိုင်ငံသားသတင်းဌာနအနေနဲ့ပြောမယ်ဆိုရင်တော့ကျွန်တော်စီးသလောက်ကျွန်တော်အင်ဂျင်နီယာနိုင်ငံတွေကစာနေစင်းကောင်စီတွေမှာလည်းနိုင်ငံသားသတင်းဌာနမှာလုပ်နေတဲ့နိုင်ငံသားတွေကတူးချင်းတယောက်ချင်းအနေနဲ့ပုံကြတာတွေ့ရပါတယ်အခုကျွန်တော်ကိုယ်တိုင်လည်းအဲ့ဒီ interim best council မှာပါပါတယ် general use ခဲ့တဲ့ဥပဒေပေါ်ဒီ media law ဟာစီးရတာပါလို့မရတာမဟုတ်ပါဘူးခင်ဗျာ production တယောက်ချင်းနဲ့ဝင်တန်လို့ရပါတယ်ခင်ဗျာ journalist တယောက်နဲ့ပေါ့
သတင်းမီဒီယာကောင်စီဝင်ရွေးချယ်ရေးအဖွဲ့ကိုဩဂုတ်လ31ရက်နေ့ကဥက္ကဋ္ဌဦးမော်တန်တာဝန်ယူပြီးအဖွဲ့ဝင်9ဦးနဲ့ဖွဲ့စည်းထားပါတယ်သတင်းမီဒီယာကောင်စီကိုအဖွဲ့ဝင်29ဦးနဲ့ဖွဲ့စည်းမှာဖြစ်ပြီးရွေးချယ်မဲ့ကောင်စီဝင်29ဦးမှာသတင်းမီဒီယာသမားများခေါင်းစဉ်ဖြင့်14ဦးသတင်းအေဂျင်စီများမှ2ဦးစုစုပေါင်းသတင်းမီဒီယာနဲ့ပတ်သက်ပြီး15ဦးနေရာသတ်မှတ်ထားကြောင်းကျန်14ဦးကတော့နိုင်ငံတော်သမ္မတလွတ်တော်နှစ်ရက်ကဥက္ကဋ္ဌတွေကအဆိုပြုမဲ့၃ဦးအပါအဝင်အခြားနယ်ပယ်ကလည်းပါဝင်ရွေးချယ်ခံရမှာဖြစ်ပါတယ်။စာနယ်ဇင်းကောင်စီယာယီ၃နှစ်တာကာလအတွင်းမှာသတင်းမီဒီယာဥပဒေကိုရေးဆွဲနိုင်ခဲ့သလိုသတင်းမီဒီယာကျင့်ဝတ်၂၈ချက်ကိုလည်းရေးဆွဲခဲ့ပါတယ်။ရွေးကောက်ပွဲဆိုင်ရာသတင်းရေးသားချင်းဆိုင်ရာကျင့်ဝတ်တွေကိုအထွေထွေရွေးကောက်ပွဲဆိုင်ရာကော်မရှင်နဲ့ညှိနှိုင်းပြီးပြီးခဲ့တဲ့လကပဲထုတ်ပြန်နိုင်ခဲ့ပါတယ်အစိုးရနဲ့မီဒီယာအချင်းချင်းကြားဖြစ်ပွားခဲ့တဲ့ပြဿနာတွေကိုတရားရုံးမရအောင်အမှုပေါင်း89မှုကိုစိတ်ဆက်ညှိနှိုင်းပေးနိုင်ခဲ့တယ်လို့အဲ့ဒီကောင်စီကတာဝန်ခံတွေကဆိုပါတယ်ဒါပေမဲ့ပြီးခဲ့တဲ့ကာလအတွင်းမှာတော့စာနယ်ဇင်းကောင်စီရာကြီးဟာသတင်းသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေသတင်းသမားတွေကိုဖမ်းဆီးအရေးယူတာတရားစွဲတာထောင်ချခံနေရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအစိုးရနဲ့သတင်းမီဒီယာကြားမှာဖြစ်ပွားနေတဲ့တင်းမာမှုတွေကိုထိထိရောက်ရောက်ဖြေရှင်းနိုင်ခြင်းမရှိဘူးလို့သတင်းမီဒီယာလောကမှာဝေဖန်မှုတွေလည်းကြုံတွေ့ရလဲ ပါတယ်။ဂျာမီပြောင်းလဲဖွဲ့စည်းမှုစီစဉ်နေတဲ့သတင်းမီဒီယာကောင်စီမှပါဝင်လို့တဲ့သတင်းသမားတွေအနေနဲ့စက်တင်ဘာလ3ရက်နေ့ကနေစပြီးရက်ပေါင်း30အတွင်းစည်းရင်းပေးသွင်းနိုင်မှာဖြစ်တယ်လို့စာနယ်ဇင်းကောင်စီယာယီကအတည်ပြုပြောဆိုထားပါတယ်။